NLD ပါတီရဲ့ဥပဒေအကြံပေး၈နှစ်ဦးကိုညီအမှုကိုဆက်လက်ကြားနာစစ်ဆေးနေရမှာဒီကနေ့မှာတော့ပြန်ခေါ်သက်သေတွေကိုခေါ်ယူစစ်ဆေးတဲ့အထက်ရဲမှူးတင်မောင်ဆွေရဲ့ထွက်ဆိုချက်တွေကတန်တရားဖြစ်စရာတွေရှိခဲ့တယ်လို့တရားလို၈နှစ်ဦးနေလာက VOA ကိုပြောပါတယ်ဒီအခြေအနေကိုတော့ကိုကောင်းဆန်ဟင်းကတင်ပြပါမယ်
တရားလွတ်တော်ရှိနေဦးကိုနီလုံးချံတက်ပြတ်မှုအတွေ့တန်တရားရှိခံထားရသူကြီးလင်းအဝင်းစော်ဇေယျဖြိုးနဲ့မကြာသေးခင်ကအမခံရသွားတဲ့အဝင်းထွန်းလို့ရဲ့အမှုအတွေ့ပြန်ခေါ်တက်သေးတွေစစ်ဆေးရမှာတော့38ယောက်ရှိသွားပြီဖြစ်ပါတယ်အဲ့ဒီလိုအမှုအတွေ့ပြန်ခေါ်တက်သေးတွေကိုစစ်ဆေးရမှာတော့မင်းကထွက်ဆိုခဲ့တဲ့ရဲမှုတင်မောင်ဆွေရဲ့ထွက်ဆိုချက်တွေကတန်တရားဖြစ်ပေါ်ရာရှိခဲ့တယ်လို့တရားလိုရှိနေဦးနီလက VOA ကိုပြောပါတယ
်ရဲမှုတင်မောင်ဆွေရဲ့ထွက်ဆိုချက်ကကျွန်တော်တို့တဏှာဖြစ်ပေါ်ရရှိခဲ့တယ်တဏှာဖြစ်ပေါ်ရရှိခဲ့တယ်သူကတရားရုံးရှိမှာသူတာဝန်ယူဆောင်ရဲတဲ့အမှုမှာသူကမှန်ကန်စွာဖတ်ဆိုခြင်းမရှိဘူးတဏှာဖြစ်ပေါ်ကောင်းတဲ့ဖတ်ဆိုချက်တွေပြီးခဲ့တယ်ဆိုတဲ့ချက်ကိုရုံးပြောချင်ပါတယ်ရဲဘုဒ္ဓမောင်ဆရာမှုတည်ရဲ့အရာကြီးဖြစ်ပါတယ်ဒါလူပိနားလေးကိုပြောတဲ့စကားလုံးပဲနောက်တစ်ခုကပါတယ်ဆိုတော့ဒီသူအနေနဲ့ရဲဘုဒ္ဓမောင်ဆွေအနေနဲ့တရားရုံးမှာထွက်တဲ့အခါကျတော့
မနေ့ကပြန်ခေါ်တက်တည်အနေနဲ့လာရောက်ထွက်ဆိုတဲ့ပြည်ခိုင်မျိုးပါတီကမိုင်းဖြတ်ပြည်သူလွတ်တော်ကိုယ်တည်းဦးလင်းစော်ထွန်းကရှင်းနေဦးကိုနီလှုပ်ကြံမှုမှာပါဝင်သူအောင်စိုးလို့တည်ထားတယ်ဆိုပြီးမှားယွင်းထွက်ဆိုခဲ့တာပါအဲ့ဒီလိုလွတ်တော်ကိုယ်တည်းတယောက်အနေနဲ့တရားခွင်မှာမှားယွင်းထွက်ဆိုခြင်းဟာတရားဥပဒေအကြောင်းအရာအရေးယူလို့ရတယ်လို့ရှင်းနေဦးရောဘတ်ဆန်းအောင်က VOA ကိုပြောပါတယ
်ဒီရဖြိုးအကောက်ဝဲပြီးဖို့အတွက်ကိုဒီရဖြိုးအကောက်ဝဲပြီးဖို့အတွက်ကိုသူကအဝင်းစော်အဝင်းခိုင်မဟုတ်ဘူးအဝင်းစော်ပုံချပြီးတော့ခွတ်ပြင်းပြင်းထန်ထန်ပုံချပြီးခွတ်ဆိုပေးတာဒီကျွန်တော်တွေ့ရပါတယ
်ဒီကနေ့မှလည်းပြန်ခေါ်တက်တဲ့အဖြစ်ရဲအရာရှိ2ဦးနဲ့ဇေယျဖြိုးရဲ့ကုမ္ပဏီဝန်ထမ်း2ဦးကိုခေါ်ယူစစ်ဆေးခဲ့တာဖြစ်ပါတယ်ဒီကနေ့ကြားနာစစ်ဆေးမှုဟာအချိန်50မြောက်လဲဖြစ်ပါတယ်လာမယ့်အပတ်ကြာသပတေးနေ့မှာတော့တရားခံတွေကိုစတင်စစ်ဆေးတော့မှာလဲဖြစ်ပါတယ်ခင်ဗျာ
ဖီရီသတင်းတော့ကောင်းဆန်ဟင်းဖြစ်ပါတယ်ခင်ဗျာ